တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံရရသူအေမီကော်နယ်ဘာရက်ကဘုဒုံးနေမှာလဲအထက်လွတ်တော်တရားရေးကော်မတီရှင်မှစာနာစစ်ဆေးပွဲမှာအမေရိကန်မျိုးသားကျမ်းမာရေးဆောင်ရှားမှုစနစ်နဲ့ပတ်သက်ပြီးသူ့ရဲ့အယူအဆထပ်ပြီးမေးမြန်းခံခဲ့ရပါတယ်။အမေရိကန်မျိုးသားကျမ်းမာရေးဆောင်ရှားမှုစနစ်ကို သူ့အနေနဲ့ပြင်းပြထန်ထန်ဆန့်ကျင်ခြင်းမရှိဘူးလို့ဘာရက်ကတတိယမြောက်အနေနဲ့အယူအဆတွေကိုလက်ခံကြိုဆိုတဲ့ပွင့်လင်းတဲ့စိတ်ဓာတ်ရှိရမှဖြစ်တယ်လို့လည်းအထက်လွှတ်တော်အမတ်တွေကသူကပြောပါတယ်။အင်္ဂါနေ့ကစစ်တပ်နိုင်ငံကြားပြုလုပ်ခဲ့တဲ့ဂျာနာစစ်ဆေးပွဲမှာတော့တရားသူကြီးဘာရက်ကတရားရုံးချုပ်မှာဂျာနာဆွေးနွေးလာနိုင်တဲ့အမှုကြီးတွေပေါ်ထားရှိတဲ့သူ့ရဲ့အယူအဆတွေကို အတိအလင်းဖြေဆိုခြင်းမပြုဘဲနေကြတာပါ။အမှုတွေကိုဆုံးဖြတ်တဲ့အခါသူ့ရဲ့ပုဂ္ဂိုလ်ရေးနဲ့ပတ်သက်ရေးအယူအဆတွေအလွှာမဟုတ်ခံမှာမဟုတ်ကြောင်းသာသူကပြောပါရယ်။အသက်48ရှစ်နှစ်အရွယ်ဘာရက်ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်မဲ့ဆိုရင်တရားရုံးချုပ်ကရှေးယူဆန်ကွန်ဆာဗေးတစ်တရားသူကြီးတွေအကြားဆက်တမမြောက်ကွန်ဆာဗေးတစ်တရားသူကြီးဖြစ်လာမှာဖြစ်ပါရယ်။